အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့စကားအဖြစ်မြောက်ကိုရီးယားနဲ့အင်မတန်အန္တရာယ်ကြီးတဲ့အခြေအနေရောက်နေတဲ့ပေါ်လျှို့သမ္မတရှီကျင့်ဖင်နဲ့တောက်ကြနေညမှာတယ်လီဖုန်းဆက်ဆွေးနွေးမယ်လို့မစ္စတာထရမ့်ကပြောပါတယ်အမေရိကန်ပြည်ထောင်စုကိုချင်းချောက်တာဒါမှမဟုတ်တခုခုလောက်တာနဲ့ပတ်သက်ပြီးမြောက်ကိုရီးယားကိုအစောပိုင်းကသတိပေးပြောဆိုခဲ့တာကိုလည်းသူကထပ်ပြောပါတယ်ဂွမ်ကျွန်းမှာတခုခုဖြစ်ရင်တော့မြောက်ကိုရီးယားအကြီးအကျယ်ဒုက္ခရောက်မယ်လို့သမ္မတထရမ့်ကဆိုပါတယ်အမေရိကန်စစ်ဘေးရဲ့အဓိကဗဟိုဌာနတစ်ခုရှိတဲ့ဂွမ်ကျွန်းကမ်းလွန်ပင်လယ်ထဲကိုဒုံးကျည်တွေပစ်လွတ်မယ်ဆိုပြီးမြောက်ကိုရီးယားကချင်းချောက်ထားတာပါ။မြောက်ကိုရီးယားပေါ်ပြင်းထန်အားကောင်းတဲ့နောက်ထပ်တံခတ်ရည်ရွယ်မှုတွေချမှတ်ဖို့အမေရိကန်ကစဉ်းစားနေတယ်လို့လည်းနယူးဂျာစီပြည်နယ်ကသူ့ပိုင်ခေါက်ကွင်းမှာသမ္မတထရမ့်ကသတင်းထုတ်တွေကိုပြောပါရယ်။အမေရိကန်ပိုင်ဂွမ်ကျွန်းကိုပဲဖြစ်ဖြစ်တခြားအမေရိကန်နယ်မြေတစ်ခုခုဒါမှမဟုတ်မဟာမိတ်နိုင်ငံတစ်ခုခုကိုပဲဖြစ်ဖြစ်ချင်းချောက်လာမယ်။ဒါမှမဟုတ်တိုက်ခိုက်လာမယ်ဆိုရင်မြောက်ကိုရီးယားခေါင်းဆောင်အနေနဲ့အချိန်မဆိုင်မဲနောင်တရသွားစေရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကိုအစောပိုင်းမှာသတိပေးစကားပြောဆိုထားပါတယ်။